မြန်မာနိုင်ငံမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲဟာမြန်မာနိုင်ငံရေးမှာအရေးကြီးတဲ့အခြေအနေဖြစ်တယ်လို့ကြီးမားတဲ့တိုးတက်ဖြစ်ထွန်းမှုတစ်ရပ်ဖြစ်တယ်လို့လည်း EU ဥရောပသမ္မတရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကက်သရင်အက်ရှ်တန်ကပြောလိုက်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံတွင်ပြုပြင်ပြောင်းလဲမှုတွေအရှိန်ပိုရလာဖို့ EU အနေနဲ့မြန်မာနိုင်ငံနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သူ့အနေနဲ့လည်းမြန်မာနိုင်ငံကိုအခုလကုန်ပိုင်းမှာသွားရောက်ဖို့ရှိတယ်လို့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲကပြောဆိုခဲ့တာပါ။အပြည့်အစုံကိုကိုသားညုံကဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာနိုင်ငံအတွင်းအပြောင်းအလဲတွေအထူးသဖြင့်ဆိုတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးသိန်းစင်တို့အကြားယုံကြည်မှုတည်ဆောက်နိုင်တဲ့အခြေအနေတွေကိုမြင်တွေ့နေရပြီလို့ EU ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒပိုင်းဆိုင်ရာကြီးကဲကက်သရင်အာရှ်တွန်ကဒီမနေ့တုန်းကဥရောပပါလီမန်မှာပြောပါတယ် EU ရဲ့မြန်မာနိုင်ငံအပေါ်မူဝါဒပိုင်းဆိုင်ရာကိုပြန်ပြီးတော့သုံးသပ်တဲ့နေရာမှာအဓိကဖြစ်တော့မကြတဲ့ငယ်တုန်းကနေပယ်သုံးခုတွင်ဖြစ်ထွန်းတိုးတက်မှုတွေကိုပြန်ကြည့်ရမယ်လို့ Miss Ashton ကပြောပါတယ်ပထမချက်ကတော့ဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့အာဏာပိုင်တွေကြားပြန်လည်ရင်ကြားစီရေးကိစ္စဒုတိယချက်ကနိုင်ငံရေးကျင်းသားတွေလွတ်မြောက်လာမှုရေးနဲ့တတိယချက်ကတော့တိုင်းသားဒေသတွင်းကငြိမ်းချမ်းရေးကြိုးပမ်းမှုတွေဖြစ်တယ်လို့ဆိုပါတယ်။မကြသေးခင်တုန်းကချင်းမပြုလုပ်ခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲကိုကြီးမားတဲ့ဖြစ်ထွန်းတိုးတက်မှုကြီးတဲ့အနေနဲ့ Miss Ashton ကသုံးသပ်ပါတယ
်။ Compared to the 2010 elections which were marred by massive fraud, this represents huge progress.
မဲလိနာတွေမတမာမှုတွေအကြီးအကျယ်ရှိခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲနဲ့ရှင်ရင်တော့ဒါအတော်ကြီးကိုတိုးတက်လာတဲ့အခြေအနေပါ။ဒါရီဟာဘာမှမပြောပါတော့တဲ့အခြေအနေတွေဆိုပေမဲ့လည်းအပြောင်းလဲတွေအတွက်250လောက်စိတ်ပြက်လက်ပြက်အခြေအနေတွေနဲ့စိတ်ရှည်ရှည်စောင့်ဆိုင်ခဲ့ကြရတဲ့မြန်မာပြည်သူလူထုအတွက်ကတော့သိကိုအရေးကြီးတဲ့ဖြစ်ရပ်တွေပါပဲ
။နိုင်ငံရေးကျင်းသားတော်များများလူမြောက်လာတာနဲ့ပတ်သက်လို့အသိအမှတ်ပြုချီးကျူးပေမဲ့လည်းတစ်ဖက်မှာအရေးအတွက်ခံမှန်းလို့မရတဲ့နိုင်ငံရေးကျင်းသားတွေအချင်းတော်တွေအတွင်းကြံနေသေးတယ်ဆိုတာကိုလည်းကက်သရင်အာရှ်တွန်ကထောက်ပြပါရယ်။ဒီကြံသူတွေလူမြောက်ရေးကိစ္စကိုလည်း EU အနေနဲ့ဆက်ပြီးတော့လုပ်သွားမယ်လို့ဆိုပါရယ်။EU နိုင်ငံကြီးအကြီးအကဲကက်သရင်အာရှ်တွန်ကိုယ်တိုင်ဦးဆောင်တဲ့ EU ဥရောပသမဂ္ဂကူစလဲဖွဲ့ဟာမကြခင်မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားပါတယ်။အစိုးရကိုရောတိုက်ခတ်မှုပါတွစ်ဆုံသွားမှာဖြစ်တယ်လို့ဥရောပသမဂ္ဂနိုင်ငံကြီးမူဝါဒယုံရဲ့ပြောခွင့်ရသူမာယာကွန်ဂျန်စစ်က view ကိုပြောပါတယ
်။ It's not finalized yet but the visit as such is foreseen between the 28th and the 30th of April.
ခီးစင်တွေအတွက်ရက်သတ်မှတ်တာမျိုးနောက်ဆုံးအဆင့်တော့မရောက်သေးပါဘူး။ဒါပေမဲ့ခီးစင်ကတော့ April 28ရက်နေ့နဲ့ April 30ကြားဖြစ်ပေါ်များပါတယ်။ EU ကိုယ်စားလှယ်တွေအနေနဲ့သမ္မတနဲ့ဝန်ကြီးပါဝင်အစိုးရအဖွဲ့တွေနဲ့ရောဒေါအောင်ဆန်းစုကြည်နဲ့အတိုက်ခံခေါင်းဆောင်တွေကိုပါတွေ့ဆုံဖို့မျှော်လင့်ထားပါတယ်
။ဒီခီးစင်မထွက်ခင်မှာတော့ EU ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ရည်ရွယ်မှုတွေကိုပြန်လည်သုံးသပ်ပြီးတော့ဆုံးဖြတ်ချက်တခုကိုချဖို့ရှိနေပါတယ်။ဒီဆုံးဖြတ်ချက်ဟာအပြုသဘောဆောင်တဲ့အခြေအနေဖြစ်ဖို့များတယ်လို့ပြောခွင့်ရသူကဆိုပါတယ်
။ Well the foreign ministers of the European Union will discuss sanctions this coming month.
EU ရောပါသမဂ္ဂနိုင်ငံခြားရေးဝန်ကြီးတွေကအခုလာမယ့်တနင်္လာနေ့ April 23ရက်နေ့မှာမြန်မာနိုင်ငံပေါ်မှာအရေးယူတန်းခတ်ထားတဲ့ကိစ္စတွေကိုဆွေးနွေးကြမှာပါ။အပြုသဘောဆောင်တဲ့တုံ့ပြန်မှုမျိုးတွေဖြစ်လာမယ်လို့မျှော်လင့်ထားပါတယ်။
လက်ရှိမြန်မာနိုင်ငံအခြေအနေကိုတုံ့ပြန်မှုအတွက် EU ဥရောပသမဂ္ဂအနေနဲ့ပိတ်ဆို့အရေးယူထားမှုတွေကိုရုတ်သိမ်းလိုက်ရုံနဲ့မလုံလောက်ပဲနဲ့ EU ကုမ္ပဏီတွေမြန်မာနိုင်ငံတွင်းမှာအခွင့်အလမ်းကောင်းတွေရှာဖွေနိုင်အောင်နဲ့တစ်ဖက်မှာလည်းဒီလုံခြုံကုမ္ပဏီတွေအနေနဲ့မြန်မာပြည်သူတွေအပေါ်မှာလူမှုဝတ်တရားတွေရှိတဲ့ဆိုတာအသိစိတ်နဲ့တာဝန်ယူဖို့ပါအားပေးတိုက်တွန်းဖို့လိုမယ်လို့ Miss Ashton က EU ပါလီမန်ကိုပြောပါတယ်သူအနေနဲ့ဒီလာမယ့်မြန်မာနိုင်ငံခီးစဉ်တွင်မြန်မာနိုင်ငံတိုင်းသားဒေသတွင်းကတည်ငြိမ်ဖွံ့ဖြိုးမှုတွေအတွက်ပါကြိုးစားသွားခြင်းတယ်လို့ပြောပါတယ်
I want to work to secure peace and stability for ethnic regions and open a long-term perspective for their development. I hope that honorable members
will support this. ဒီနေ့ဒီနေ့ဒီနေ့အေးချမ်းမှုတွေရဖို့ဆောင်ရွက်သွားစေချင်ပါတယ်။အဲ့ဒီဒေတာတွေဖွံ့ဖြိုးရေးအတွက်ရည်ရှိအမြင်နဲ့ဆောင်ရွက်ကြရမှာပါ။အဲ့ဒီဒေတာတွေမှာအပြည့်ခတ်ရက်စဲရေးနဲ့ရည်ရှိတည်တတ်တဲ့ငြိမ်းချမ်းမှုတွေဖြစ်လာဖို့ဆောင်ရွက်တဲ့နေရာမှာအဖွဲ့ဝင်အားလုံးကကျမကိုကူညီထောက်ခံမယ်လို့ယူဆပါတယ်။ဖြစ်ထွန်းမှုတွေအားလုံးမှာအစိုးရနဲ့ရောအတိုက်ခံနေပါပူးပေါင်းဆောင်ရွက်သွားကြရမှာပါ
မြန်မာနိုင်ငံတွင်းပြုပြင်ပြောင်းလဲမှုတွေအချိန်ကောင်းလာဖို့နဲ့စီးပွားရေးနိုင်ငံရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတွေအတွက် EU အနေနဲ့မြန်မာနိုင်ငံနဲ့တက်တက်ကြွကြွပူးပေါင်းဆောင်ရွက်သွားမယ်လို့ Miss Ashton ကပြောပါတယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာလည်းလွန်ခဲ့တဲ့21နှစ်တုန်းက EU ပါလီမန်ကပေးထားတဲ့ Sakharov ဆုကိုကိုယ်တိုင်လက်ခံယူနိုင်ဖို့အတွက်ပကြခင်မှာ EU ပါလီမန်ကိုလာရောက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲကက်သရင်အာရှ်တွန်က EU ပါလီမန်အတွင်းမှာမနေ့တုန်းကပြောဆိုခဲ့ပါတယ်ခင်ဗျာ